2014ခုနှစ်ကမ္ဘာ့ဖလားဒုတိယနေ့အုပ်စု B ရဲ့ပထမပွဲစဉ်တွေဒီကနေ့ကစားကြရမှာတော့မနေ့တုန်းကကစားကြရမှာတော့လက်ရှိကမ္ဘာ့ဖလားချန်ပီယံလည်းဖြစ်ကမ္ဘာ့အဆင့်1လည်းဖြစ်တဲ့စပိန်အသင်းကိုနယ်သာလန်အသင်းက5ခုတကူနဲ့အပြတ်သတ်နိုင်ရပြီးတော့လက်စားချလိုက်ပါတယ်။2010ကမ္ဘာ့ဖလားဘောလုံးပွဲတုန်းကစပိန်အသင်းကနယ်သာလန်အသင်းကိုတကူကူမရှိနဲ့ချိန်ပိုကစားခဲ့ပြီးတော့နိုင်ရတော့တာဖြစ်ပါတယ်။ဘရာဇီးလ်နိုင်ငံရဲ့အရှိပိုင်းဆာဗာဒေါမျိုးကအရီနာဖွန်တီနိုဗာကွင်းမှာတောက်ချနေကကျင်းပတဲ့အဲ့ဒီပိုင်ပွဲမှာပထမပိုင်းပြီးတဲ့အချိန်တကူးစီတီဖြစ်ရကနေပြီးတော့နယ်သာလန်အသင်းကဒုတိယပိုင်းမှာ၄ခုစက်တိုက်သွင်းယူပြီးတော့နိုင်ရသွားတာဖြစ်ပါတယ်။နယ်သာလန်ဘက်ကအာယန်ရိုဘင်နဲ့ရိုဘန်ဗန်ပါစီတို့က၂ခုစီသွင်းခဲ့ကြတာပါ။ဒုတိယပိုင်း53မိနစ်မှာအာယန်ရိုဘင်သွင်းလိုက်တဲ့ဂိုးကြောင့်မလို့နယ်သာလန်ကတကူးအတာနဲ့ဥဆောင်ခဲ့တာဖြစ်ပါတယ်။နောက်ဆုံးဂိုးကတော့70Rush ကသွင်းယူပြီးတော့ဒုတိယပိုင်းတစ်လျှောက်လုံးကိုနယ်သာလန်အသင်းကတစ်ဖက်သက်အသာစီးနဲ့ဥဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။